မြန်မာနိုင်ငံမှာနိုင်ငံတကာပြစ်မှုကျူးလွန်မှုတွေရှိနေပြီးတော့ဒါကိုနိုင်ငံတကာအတိုင်းအဝိုင်းကချက်ချင်းအရေးယူဆောင်ရွက်ဖို့လိုတယ်လို့လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ကပြောလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုဆန်းစစ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတပတ်ကြာတောက်ခဲ့တဲ့ထူးကိုယ်စားလှယ်ကသူ့ရဲ့ခရီးစဉ်အပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီအကြောင်းအပြည့်စုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်။
လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အာတမဒင်းဟာမတ်လ9ရက်ကနေ23ရက်နေ့အထိဘင်္ဂလားဒေ့ရှ်ကိုတောရောက်ခဲ့တာပါ2016အောက်တိုဘာနဲ့2019ဩဂုတ်လတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာစစ်တပ်ကတုံ့ပြန်ခဲ့တဲ့နောက်ပိုင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းခွဲကျော်ရဲ့အခြေအနေကိုတောရောက်ပြီးဆန်းစစ်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာအာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေအပြင်ကောက်ဆက်ဘဇားကဒုက္ခသည်စခန်းတွေကိုပါတောရောက်ခဲ့တာဖြစ်ပြီးခီးစဉ်အပြီးမှာတော့သူ့ရဲ့တွေ့ရှိချက်ကိုဒါကာမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
် International Crimes were committed in Myanmar
နိုင်ငံတကာရာဇဝတ်မှုတွေကိုမြန်မာနိုင်ငံကကျူးလွန်ခဲ့တာပါရိုဟင်ဂျာမွတ်စလင်တွေဟာသူတို့ရိုဟင်ဂျာဖြစ်နေမှုကြောင့်တပ်ဖြတ်နှိပ်စက်တာမရင်းကျင်တာအချင်းလက်လက်မီးရှို့ခံရတာချိုးနှိမ်တာတွေခံရပါတယ
်အခုလိုလူပေါင်းသိန်းနဲ့ချီးပြီးထွက်ပြေးခဲ့ရတဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတက်တည်ပြနိုင်ပြီဆိုရင်တော့လူမျိုးရုံးတက်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ
် All information I have received
ကျွန်တော်ရထားတဲ့အချက်လက်တွေအားလုံးကတော့ကျူးလွန်သူတွေဟာရခိုင်မြောက်ပိုင်းမှာရိုဟင်ညာတွေရှိနေတာကိုရှင်းပစ်ချင်နေတယ်ဆိုတာကိုပြသနေပါတယ်တကယ်လို့ဒါကသာတက်တည်ပြနိုင်ခဲ့မယ်ဆိုရင်တော့ဒါဟာဂျီနိုဆိုက်လူမျိုးရုံးတက်ဖြတ်မှုလို့ပြောလို့ရပါတယ
်လူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးရုံးတက်ဖြတ်မှုကျူးလွန်တာတွေနဲ့ပတ်သက်ပြီးဆုံးဖြတ်ဖို့အတွက်တက်တည်မပြနိုင်သေးပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေလက်ရှိကြုံတွေ့နေရတဲ့အချက်တွေကတိတ်ကိုကြီးမားနေတာမို့နိုင်ငံတကာကနေချက်ချင်းအရေးယူတုံ့ပြန်ဖြေရှင်းပေးဖို့အချိန်ရောက်နေပါပြီလို့လဲမစ္စတာဒင်းကပြောပါတယ
် However whether or not we consider that the crimes committee
ဘာပဲပြောပြောလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းမဆုံးဖြတ်နိုင်လေးခင်မှာလဲလက်ရှိကြုံတွေ့နေရတဲ့အကြက်တဲတွေကိုအချိန်မဆိုင်ပဲဖြေရှင်းဖို့လိုပါတယ်။ဒါဟာလုံခြုံရေးကောင်စီနဲ့အထွေထွေဒီလာကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့တာဝန်ဖြစ်တယ်လို့အာရှဒေသတွေနိုင်ငံတွေအထူးသဖြင့်မြန်မာအာဏာပိုင်တွေနဲ့စစ်တပ်အပေါ်ထိရောက်တဲ့ဩဇာလွှမ်းမိုးနိုင်သူတွေရဲ့တာဝန်လည်းဖြစ်ပါတယ်
။နိုင်ငံတကာအတိုင်းအဝိုင်းကဒီအခြေအနေကိုမမြင်မျက်ကွယ်ပြုထားခဲ့တယ်လို့လည်းအပြစ်တင်ခဲ့ပါတယ်။လက်ရှိအခြေအနေတွေဟာဖြစ်မလာအောင်ကာကွယ်နိုင်ခဲ့ပေမဲ့မကာကွယ်နိုင်မဲဖြစ်ခဲ့ရတာမို့အခုချိန်မှာတော့မှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့အတွက်လိုအပ်နေပြီလို့လည်းပြောပါတယ်တရုတ်နဲ့အိန္ဒိယလိုမြန်မာအင်းနီးချင်းနိုင်ငံကြီးတွေအနေနဲ့ရိုဟင်ဂျာတွေအတွက်လို့မကြည့်ပဲလူသားချင်းစာနာမှုနဲ့လူအသက်တွေကယ်တင်ရေးအတွက်ကိုဦးစားပေးဖို့လည်းတိုက်တွန်းခဲ့ပါတယ
် And I expect both India and China also
တရုတ်နဲ့အိန္ဒိယနှစ်နိုင်ငံစလုံးအနေနဲ့လူကျင့်ဝတ်တိုက်ခါရဦးဆောင်မှုပေးမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒါဟာစီးပွားရေးဥဆောင်မှုတက်တက်တယ်မဟုတ်သလိုနိုင်ငံရေးဥဆောင်မှုတက်တက်လည်းမဟုတ်ပါဘူးဒီကနေ့လိုအချိန်မှာလူကျင့်ဝတ်တစ်ခါအရဥဆောင်မှုကိုပြဖို့ဘယ်တော့မှမတူအောင်လိုအပ်နေတာလည်းဖြစ်ပါတယ
်ဒီဒုက္ခတွေပြဿနာကိုအဖြေရှာရမှာပထမဆုံးအနေနဲ့ပြဿနာကိုဖြစ်စေတဲ့အရင်းမြစ်တွေကိုဖြေရှင်းရမှာဖြစ်ပြီးဒုတိယအချက်ကကျူးလွန်ခဲ့သူတွေကိုထိုက်တင်တဲ့အပြစ်ပေးရမှာဖြစ်တယ်လို့တတိယအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်မှာရှိနေစဉ်အတွင်းသူတို့ကိုအကာအကွယ်ပေးမှုတွေပံ့ပိုးမှုတွေလုပ်ပေးရမယ်လို့လဲမစ္စတာဒင်းရဲ့ခီးစဉ်ပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအခြေအနေမှာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်မယ်ဆိုရင်နောက်ထပ်ရာဇဝတ်မှုတွေနဲ့ကြုံတွေ့ရမယ့်အန္တရာယ်ရှိနေတယ်လို့လဲဖော်ပြထားပါတယ်။မစ္စတာဒင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌကာဇန်ရီဇူဟုတ်နဲ့တနင်္လာနေ့တွေ့ဆုံစဉ်မှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးရုံးတပ်ဖြတ်မှုအဆင့်ထိကျူးလွန်မှုရှိမရှိတရားဥပဒေအရစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အနေနဲ့တည်ထေကံအထောက်အထားတွေကိုရှာဖွေစုဆောင်းသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်